စစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသတိုက်ပွဲတွေပြင်းထန်လာနေတာမှာဟုတ်ပြုစုတောင်းတဲ့နေရာတွေပါတိုက်ခိုက်ခံရတဲ့အတွက်ဒီလောက်ရက်တွေအဆုံးတပ်ဖို့ကက်သလစ်ယဟန်အမတ်ကာဒီနယ်ချားလ်စ်မမ်မိုကမြစ်တာရက်ခံလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကတိုက်ပွဲတွေကြောင့်ကြားပြည်နယ်လွယ်ကော်မြို့အနီးကဖျားကြောင်းနဲ့လက်နေကြီးတွေကြပြီးတော့အဲ့ဒီမှာခလုံးနေတဲ့အမျိုးသမ တိုက်ပွဲတွေကြောင့်လုံခြုံရေးသက်သားတွေနဲ့ဒေသခံတပ်ခိုက်ရေးတပါဒါစင်နဲ့ချီတိတ်ဆုံးတာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေလည်းဘေးလွတ်ရာတောတောင်တွေထဲတင်းရှောင်နေရတာပါမြန်မာပြည်သူတွေအနေနဲ့ကြောက်ကြောင်ဘဝရှင်သန်ရေးခက်ခဲနေကြသလိုဒီလိုအချိန်မှာသဘောထားကွဲလွဲနေတာကတိုင်းပြည်အတွက်ပိုးပြီးတော့ဆိုးရတဲ့အခြေအနေဖြစ်ပေ ကျေးလက်တွေမှာပိုးစစ်စီတဲ့နေရာရှားပါးတဲ့အတွက်ပိုကူးဆက်မှုတိဆက်မကများနိုင်တယ်လို့လည်းကြွမ်းကျင်သူတွေကယူဆနေတာပါမြန်မာနိုင်ငံမှာတော့မေလ၂၅ရက်နေ့ပိုးစစ်ဆေးမှု1963ခုလောက်ခဲ့ရမှာပိုကူးသူ33ဦးတွေ့ကြောင်းကျွန်မရင်းတဲ့အားကြောင်းဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတဝန်းပိုကူးခံရသူ160ခန့်တမှာရှစ
Many of us feel that it is more likely that this is a natural occurrence.
Coronavirus ပေါ်တဘာဝအတိုင်းဖြစ်လာတာဖြစ်မယ်လို့ကျွန်တော်တို့ခန့်စားပါတယ်။တရိတ်ဆန်တွေကလည်းလူရဲစီကိုကူးစက်ခဲ့တဲ့ SARS-CoV-1 လို့ရောဂါမျိုးလည်းရှိခဲ့ပါတယ်။ တပမဲ့ပိုးရဲ့စစ်မြစ်ကိုကျွန်တော်တို့တရားရခိုင်နှုန်းမသိတဲ့အတွက်စုံစမ်းစစ်ဆေးဖို့တိတ်ကိုအရေးကြီးပါတယ်လို့ဒေါက်တာဖောက်ချီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါတရုတ်နိုင်ငံဝူဟန်မြို့တက်ကွက်ခန်းကပိုးမွားပေးတာသူ့တေဒီ3ရောင်းအပြင်းထန်နေထိုင်မကောင်းဖြစ်ခဲ့တဲ့သတင်းကို Wall Street Journal ကဖော်ပြလိုက်ပြီးတဲ့နောက်မှာပဲကိုဗစ်ပိုးဖဲကလာတယ်လဲဆိုတဲ့မေးခွန်းတွေပိုးပြီးတော့ကြားလာရတဲ့အချိန်မှာပဲဒေါက်တာဖောက်ချီရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါAmerican ကျန်းမာရေးဝန်ကြီး Javier Becerra ကလည်း COVID-19 စစ်မြစ်ကိုသိပ္ပံအခြေပြုစုံစမ်းစစ်ဆေးမှုဒုတိယအဆင့်ဆက်လုပ်နိုင်အောင်အပြည့်အမြဲဆိုင်ရာပညာရှင်တွေကိုခွန်ပြုပါလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကအင်္ဂါနေ့အစောပိုင်းကပဲတိုက်တွန်းထားတာဖြစ်ပါတယ်။